မြန်မာနိုင်ငံမှာလီယက်ကြာကြီးစင်နဲ့ရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲဝန်ကြီးအဘူဟက်ဆန်မာဘူအာလီဟာစနေနေ့ကရခိုင်ပြည်နယ်မြောက်ပိုင်းကိုသွားပြီးမြန်မာအစိုးရကတည်ဆောက်နေတဲ့ဒုက္ခသည်ပြည်နယ်လက်ခံရေးစခန်းနဲ့ဂျားစခန်းတွေကိုသွားကြည့်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲဝန်ကြီးနဲ့အဖွဲ့ဟာမောင်တော်နေဆက်တောင်ပြူလက်ဝဲလက်ခံရေးစခန်းမြန်နိုင်ငံနေဆက်ဆန်စီယိုနှစ်ခုအကြားမြန်မာပိုင်းနဲ့ပေါ်မှာဆောက်အုံတွေဆောက်လုပ်နေထိုင်နေတဲ့အချိန်ကြီးမခူရလက်ခံရေးစခန်းလှဖိုးခေါင်ဂျားစခန်းရွှေစားကြီးရွာအုပ်စုအောင်ပလကြီးရွာပန်းတော်ပြင်ကိုင်းကြီးမြို့ကြီးရွာတွေကိုတွားရောက်ကြည့်ရှုတယ်လို့ပြန်ကြားရေးဝန်ကြီးဌာနသတင်းတပုတ်မှာဖော်ပြထားပါတယ်။ဩဂုတ်လ10ရက်နေ့လုံကတော့ဝန်ကြီးအလီဦးဆောင်တဲ့အဖွဲ့နဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်စွေဦးဆောင်တဲ့အဖွဲ့တို့နေပြည်တော်မှာဆွေးနွေးကြပြီးအချက်၈ချက်ပါသဘောတူညီချက်တရရတဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်။အဲဒီချက်တွေထဲမှာနေရက်ဆုံးခွာသွားသူတွေကိုယ်သဘောဆန္ဒလျောက်လုံခြုံစိတ်ချစွာနဲ့ဂုဏ်သိက္ခာရှိစွာနေရက်ပြန်နိုင်ရေးဆောင်ရွက်ဖို့နဲ့နှစ်နိုင်ငံဝန်ကြီးတွေအကြားဓာတ်ရိုက်ဆက်သွယ်နိုင်တဲ့ hotline တစ်ခုထူထောင်ထားတဲ့အချက်လည်းပါဝင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေထိုင်နေတဲ့မြန်မာနိုင်ငံကဖျက်ပြေးသွားတဲ့ဒုက္ခသည်တွေကိုမူရင်းနေရာတွေစီပြန်လည်ဆွေးနွေးပူးဆောင်ရေးလုပ်ငန်းကိုနှစ်နှစ်အတွင်းပြောင်းလုပ်ဖို့ဒီနှစ်ဆန်းပိုင်းကပဲနှစ်နိုင်ငံအကြားမှာသဘောတူထားပါတယ်။